ရခိုင်ပြည်နယ်အစိုးရအဖွဲ့ကဒေတာတွင်လန်ဒတာအစအဦးစတာတွေကိုမြို့နယ်တည်တည်မှာရှိနေတဲ့ကုမ္ပဏီတွေနဲ့အဓိကဆောင်ရွက်ရတာဖြစ်ပါတယ်။အဲ့ဒီလိုဆောင်ရွက်ရမှာအစိုးရတာဝန်ရှိသူတွေနဲ့နှီးဆက်တဲ့ကုမ္ပဏီတွေသက်ဆိုင်ရာဌာနတွေနဲ့နှီးဆက်တဲ့ကုမ္ပဏီတွေဟာတန်ဖိုးများတဲ့လုပ်ငန်းတွေကိုလွတ်ကန်ခွင့်ရနိုင်ကြတာဖြစ်တယ်လို့ကုမ္ပဏီတွေအကြပြောဆိုဝေဖန်မှုတွေရှိနေပါတယ်။ဒါအပြင်လုပ်ငန်းအသီးသီးကိုတင်တာခေါ်ယူရမှာလုံထုံလုံနေနဲ့အညီဆောင်ရွက်ပေမဲ့နောက်ဆုံးအဆင့်ကုမ္ပဏီတွေကိုလုပ်ငန်းအနှံရှာပေးရမှာတော့တာဝန်ရှိသူတွေဘက်ကသတ်မှတ်ထားတဲ့စီမီစီကန်တွေကိုရှုဖောက်မှုတွေရှိနေတာလို့ဆိုကြပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကပြည်နယ်အစိုးရအဖွဲ့ရဲ့အထွေထွေတင်တာပို့ရှင်ရန်ပုံငွေတွေတက်ကငွေကျပ်တန်း1000ကျော်နဲ့ဆောင်ရွက်မဲ့မြောက်ဦးမြို့နယ်အတွင်းကဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ကုမ္ပဏီတွေကိုတင်တာလုပ်ငန်းရှာပေးခဲ့ပါတယ်။အဲ့ဒီလိုရှာပေးရမှာသတ်မှတ်စီကန်တွေနဲ့ဆောင်ရွက်ခဲ့ခြင်းမရှိဘူးလို့မြောက်ဦးရွှေနှမ်းမြေဆောက်လုပ်ရေးကုမ္ပဏီရဲ့မန်နေဂျင်းဒါရိုက်တာဦးဘိုရှိကပြောပါတယ်။
ရည်ရည်ရှိရစနိုက်ကဈေးအနည်းဆုံးကိုပင်ရမယ်ဆိုတဲ့သဘောပဲအကုန်လုံးနားလည်ကြပါတယ်သူတို့စီကင်းရှင်းမှလည်းအဲ့လိုပဲပါပါတယ်နောက်တစ်ချက်ဒေတာခန့်ကိုဦးစားပေးမယ်ဆိုတော့အခုဖြစ်တော့တာကဈေးလေးနီးလေဒေတာခန့်လေးဖြစ်တယ်ဒါမှလည်းဒေတာခန့်မရလိုက်ဘူးသူတကကုမ္ပဏီရတော့ပါတယ်ဆိုတော့ကျွန်တော်တို့စီကင်းစီမင်းနဲ့မကန့်ညီဘူးဆိုတာအဲ့ဒါပြောတာပ
ါရခိုင်ပြည်နယ်အစိုးရအဖွဲ့ဝင်ဘန်ဒါရဲ့အခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းနဲ့ခရိုင်တင်တာရွေးချယ်ရေးကော်မတီကအဲ့ဒီလုပ်ငန်းတွေအတွက်ဒေတာကန်ဆာလိုရေးကုမ္ပဏီတွေကိုအဓိကဦးစားပေးမယ်လို့ပြောဆိုခဲ့ကြတယ်လို့ဆိုပါတယ်။မြောက်ဦးမြို့နယ်အတွင်းမှာလန်ဒတာစတဲ့လုပ်ငန်း20လောက်ထဲကလုပ်ငန်း၄ခုလောက်သာဒေတာကန်ဆာလိုရေးကုမ္ပဏီတွေလုပ်ကန်ခွင့်ရခဲ့ပြီးကျန်တဲ့လုပ်ငန်းတွေအလုံးဟာအခြားဒေတာကဆာလိုရေးကုမ္ပဏီတွေကိုလုပ်ကန်ခွင့်ရသွားခဲ့တယ်လို့ပြောပါတယ်။လုပ်ငန်းရလို့တဲ့ဆာလိုရေးကုမ္ပဏီတွေနဲ့သက်ဆိုင်ရာတာဝန်ရှိသူတွေအကြားငွေကြေးပိုင်းဆိုင်ရာပတ်သက်မှုတွေရှိနေပေမဲ့တက်တဲ့အထောက်အထားနဲ့စုံစမ်းဖော်ထုတ်ဖို့ကခက်ခဲမှဖြစ်တယ်လို့ဝတီရွှေမြေဆာလိုရေးကုမ္ပဏီရဲ့ဒါရိုက်တာဦးနှင်းထွန်းတို့ကပြောပါတယ်
တင်တာလုပ်ငန်းတွေကစေကင်းကြကြနဲ့မရွေးရှိပြီနဲ့တင်တာကိုပြဿနာပေးဝေရတဲ့အနေအထားဖြစ်နေတဲ့အတွက်ဒီလူမျိုးတခြားမျိုးနေတဲ့တခြားမျိုးဝကုမ္ပဏီတွေရရှိတော်တယ်လို့ရွေးချယ်တော်တယ်လို့ကျွန်တော်သုံးသပ်ပါပုံမှန်လည်းပြောပါပြီကျွန်တော်ကတင်တာလုပ်ငန်းဆိုတာပြဿနာမပေးရင်မရဘူးဆိုတာတော့ကျွန်တော်တို့ဒါတော့နားလေထားတယ်ဒါပေမဲ့တကယ်တကယ်ဒီပြဿနာဘလို့ပေးရလဲဆိုတော့ပေါ်ထုတ်ဖို့ဟာကအရင်အခက်အခဲဖြစ်ပါတယ်ဘာလို့ဆိုတော့ကုမ္ပဏီတွေကဒီဟာကိုကျွန်တော်ဘသူ့ကိုဘယ်လောက်ပေးပါတယ်ဘေးဝင်ကြည့်ဘလောက်ပေးပါလေဆိုတော့ပြောရင်သူတို့ကအလောက်ကိုင်းမရမှကြောက်လို့တရားမှဒီဟာကိုထုတ်ဖို့မပြောရဘူးဒါပေမဲ့ဒီအခိုင်ပြင်းတဲ့တင်တာလောကကတော့ဒီအတိုင်းပဲစီးဆင်းနေပါတယ
်မြောက်ဦးမြို့နယ်အတွင်းကလုပ်ငန်းတွေကိုတင်တာရှာပေးတဲ့ကိစ္စနဲ့ပတ်သက်ပြီးပြန်လည်စီစစ်ပေးဖို့မြောက်ဦးမြို့အခြေစိုက်ဆာလိုရေးကုမ္ပဏီ၁၈ခုကလက်မှတ်ရေးထိုးပြီးမနေ့ကရက်စုံနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးထံစာရေးသားပေးပို့ခဲ့ပါတယ်အဲ့ဒီစာထဲမှာခရိုင်တင်တာစီစစ်ရွေးချယ်ရေးအဖွဲ့ဝင်အချို့ဟာအရှားအမြင်တစ်ခုနဲ့ကုမ္ပဏီတည်ထောင်ပြီးတင်တာလုပ်ငန်းတွေကိုအလွယ်တကူရယူနေတယ်ဆိုပြီးရေးသားဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးလက်မှတ်ရေးထိုးတင်ပြတဲ့ကုမ္ပဏီတာဝန်ရှိသူတွေနဲ့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးညီဘူးတို့ဟာဒီနေ့မနက်ကပြည်နယ်အစိုးရအဖွဲ့ရုံးမှာတည်တံ့တွေ့ဆုံခဲ့ကြရမှာပြည်နယ်ဝန်ကြီးချုပ်ကပြန်လည်စီစစ်ပေးမှာဖြစ်ကြောင်းပြောဆိုခဲ့တယ်လို့သိရပါတယ်ဒီနေ့မနက်ကပြည်နယ်ဝန်ကြီးချုပ်ဦးညီဘူးနဲ့တွေ့ဆုံရမှာပါဝင်ခဲ့တဲ့ရခိုင်ညွန်ဘူးဆောက်လုပ်ရေးကုမ္ပဏီရဲ့မန်နေဂျင်းဒါရိုက်တာဦးဦးမောင်တန်းကအစိုးရရဲ့တင်တာရွေးချယ်လုပ်ငန်းတွေဟာသက်မှတ်စီမီစီကံတွေနဲ့အညီဖြစ်စေချင်တယ်လို့ပြောပါတယ်
ကျွန်တော်တို့ကဒီလိုပြဿနာတွေနောက်ထပ်မဖြစ်ဖို့အတွက်ကိုပဲကျွန်တော်တို့ကလှုပ်တာဖြစ်ပါတယ်ပြန်ပြီးတော့အသေးရွေးချယ်တာတို့လှုပ်တာတို့ကတော့ကျွန်တော်တို့သိပြီးတော့ဟိုတင်းမဖြစ်တော့ပါဘူးပြန်ပြီးတော့ဒီလုပ်ငန်းတွေအပေါ်မှာနောက်ထပ်နှောင်ကျင်သွားအောင်ပေါ့လေများများတတနဲ့စနစ်တကျလေးဖြစ်အောင်လုပ်ပေးရင်တော့ကျွန်တော်တို့ဂျင်းနေပါတယ်ကျွန်တော်ပြောချင်တာကတော့ဒီတင်တာရွေးချယ်ရမှာတကစ်စီမီစီကနဲ့အညီရွေးချယ်ပေးဖို့ဒေသခံကုမ္ပဏီတွေရဲ့အလုပ်ကံခွင့်လင်းတွေကိုရရှိအောင်ဖန်တီးပေးဖို့ပဲကျွန်တော်တို့လိုချင်ပါတယ်
ရခိုင်ပြည်နယ်အစိုးရအဖွဲ့ရဲ့ဒေတာဖွံ့ဖြိုးရေးလုပ်ငန်းတွေအတွေ့ကုမ္ပဏီတွေကိုလုပ်ငန်းတင်တာတွေရှာပေးရမှာသမတ်စီမီစီကန်တွေနဲ့အညီသာတိတိကျကျဆောင်ရွက်တယ်ဆိုပြီးပြည်နယ်အစိုးရဝန်ကြီးတွေကပြီးခဲ့တဲ့ပြည်နယ်လွှတ်တော်အစည်းအဝေးတွေမှာပြောဆိုထားပါတယ်။ဒါပေမဲ့တစ်ဖက်မှာတော့အစိုးရရဲ့လက်တွေ့ဆောင်ရွက်ချက်တွေဟာအပြောနဲ့အလုံးမညီဘူးဆိုပြီးဝေဖန်ထောက်ပြမှုတွေရှိနေတာဖြစ်ပါတယ်ခင်ဗျာ။